ကဲဒီနေ့လုပ်ပေးတရားသုရကမာဒီကယူဆက်ပြီးတော့နာကြဖို့ရှိပိုင်းလေးနောက်ပိုင်းကြတော့လဲအဲ့ဒီအတိုင်းဟုတ်မဟုတ်ကိုနည်းနည်းခန္ဓာမှာညာဆက်ပြီးတော့ရှုမှတ်ကြပါစို့ဒီနေ့ဟောကြားမယ့်အလုပ်ပေးတရားကတော့သုံးညတသဘာဝဖြစ်မှတရားရမယ်ဆိုတဲ့အလုပ်ပေးတရားလေးကိုဟောပြပါမယ်သုံးညတဆိုတာကကင်းစိတ်တယ်ဆိုတဲ့သဘောမျိုးရပါတယ်စိတ်သုံးတယ်သဘာဝဆိုတာသဘောလေးကောင်းလိုက်တော့သုံးညတသဘာဝကင်းစိတ်တဲ့သဘောလေးဘာရီကင်းစိတ်တာလေးလို့ထပ်ပြီးတော့မေးရင်ပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမအကောင်းအထည်လုံရတန်တန်ဒီအဲ့ဒါမပါစေရဘူးတဲ့တရားရှုတဲ့နေရာမှာဒါမင်းပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမလူနာမြမာတွေလည်းမပါစေနဲ့အကောင်းထည်ကြီးလုံးရတန်တန်ပုံဟန်နမိအကြည့်အသေးတွေလည်းမပါစီနဲ့အဲ့ဒီမပါတဲ့သဘာဝသဘောမြတ်လေးကိုမြင်အောင်ရှုရမေအဲ့ဒါမှသုံးညတသဘာဝမြင်တယ်လို့ဆိုရအဲ့ဒီလိုသုံးညတသဘာဝကိုကြည်ရင်ကြည်ရင်ကြည်ရင်ရတယ်နောက်တော့သုံးညတသဘာဝသဘောတွေချုပ်သွားတဲ့နိဗ္ဗာန်ဓာတ်ကိုတခါရောက်ပါနိဗ္ဗာန်ဓာတ်ဆိုတာလည်းပဲပုဂ္ဂိုလ်တ attva မရှိဘူးလုံးရတန်တန်လည်းမရှိဘူးသူလည်းသဘာဝသဘောပဲအေးအဲ့ဒါကြောင့်မလို့သုံးညတသဘာဝကိုဉာဏ်နဲ့မြင်မှအဲ့ဒီသုံးညတသဘာဝဖြစ်တဲ့နိဗ္ဗာန်ကိုရနိုင်နေဒီလိုရှင်းစရာတော့များဆုံးမတဲ့အတိုင်းခေတ္တမင်းဘုရားရှင်းပြပါမယ်ဒေချာဂရုဆက်ပြီးတော့နည်းနည်းလေးနားလိုက်တာပေါ့ဝိပဿနာတကယ်တမ်းရှုမှတ်ပွားများပြီဆိုပရိစ္ဆာသမုပ္ပါဒ်နဲ့လွတ်ပြီးတော့ရှုလို့မရအောင်သကုဇပရိစ္ဆာရူပေဇာဥပိစ္ဆတိသကုဝိညာဏံဟောမျက်စိအကြည်ဓာတ်အစင်ဓာတ်အဲ့ဒီနှစ်ခုကိုအကြောင်းပြုပြီးစွဲပြီးတော့ဘာလေးပေါ်လာလေဆိုတော့မြင်သဘာဝလေးပေါ်လာတာပေါ့မြင်စိတ်ကလေးပေါ်လာတယ်ခေါ်တာပေါ့သက္ခုဝိညာဏဆိုတာမြင်စိတ်ပါပဲအဲ့ဒီမြင်စိတ်လေးမှာရောအခုနအကြောင်းတိုက်ဆိုင်မှုတဘာဝတွေပုံမှာရောအကဲခတ်ကြည်မျက်စိရကြည်တဲ့တဘာဝပုဂ္ဂိုလ်တဘာဝမဟုတ်ဘူးကြည်တဲ့သဘောအစင်းရလဲအယောင်လေးတွေအလင်းလေးတွေဒါလည်းပုဂ္ဂိုလ်တဘာဝမဟုတ်ဘူးအယောင်များအစင်းများဒီနှခုပေါင်းစုံတိုက်တဲ့တဲ့ပြီးတိုက်ပြီးလိုက်တဲ့ခါကြတော့မှသကုံသာပရိသရူပိသဥပိသတိသကုဝိညာဏဆိုတဲ့အတိုင်းမြင်စိတ်လေးပေါ်လာတယ်မြင်စိတ်လေးရလေသဘာဝသဘောလေးပေါ်လာတာလုံးရမပါဘူးတန်တန်မပါဘူးအလုံးခဲတုံးတွဲတွေလည်းမပါဘူးပုဂ္ဂိုလ်တရားယောက်ျားမိမတွေလည်းမဟုတ်ဘူးမြင်ကားမျှသဘောလေးပေါ်လာတာဒါမင်းအကြောင်းပဲကြည့်တော့လေပုဂ္ဂိုလ်တော်ဝမပါလုံရတန်တာမပါသုံးညတာတဘာဝဘောလာတဲ့မြင်စိတ်လေးပေါ်မှာလေပုဂ္ဂိုလ်တော်ဝယောက်ျားမိမမပါပါလုံရတန်တာဘုံဟန်နမိတ်အကြည့်သေးတွေလည်းမပါဝါမြင်နေသဘောမြတ်ပါဆိုတော့ဒါမင်းဘာရီကင်းစိတ်တော်လေပုဂ္ဂိုလ်တော်ဝယောက်ျားမိမလုံရတန်တာအထေရီအကုန်လုံးပြောင်းအဲ့ဒါသုံးညတပဲအကြောင်းကလည်းဓမ္မသဘောလေးပေါ်လာတဲ့အကျိုးတရားလေးကလည်းဓမ္မသဘောလေးသဘောတော့နှစ်ခုကြောင့်သဘောတစ်ခုလေးပေါ်လာတာလို့ဒီလိုသိရမယ်ပရိစ္ဆာသမုပ္ပါဒ်နားလည်လိုက်ရမယ်ခန္ဓာပရိစ္ဆာသမုပ္ပါဒ်ခန္ဓာထဲမှာပေါ်တဲ့ပရိစ္ဆာသမုပ္ပါဒ်မျက်စိမှာပေါ်တဲ့ပရိစ္ဆာသမုပ္ပါဒ်အကွက်နဲ့ပြောရင်တော့နှစ်ကွက်ပေါ့ဇဝိုင်းနဲ့ပြောရင်တော့ဒါမင်းအဲ့ဒီပေါ်လာတဲ့သဘောတွေမှာပုဂ္ဂိုလ်တော်မှလည်းမပါသေးနဲ့နော်။လုံရတန်တန်လေးလည်းမပါသေးနဲ့ပုံဟန်နမိတ်တွေလည်းမပါသေးနဲ့သဘောတစ်ခုကြောင့်သဘောနှစ်ခုကြောင့်သဘောတစ်ခုပေါ်တာပဲလို့ဒါပါဠိတော်လိုရင်းချက်ပေါ့ အဲ့လိုသဘောလေးအရင်ပိုက်ပေါ့ရမယ်နားလည်ရမယ်ဒါကိုပဲသစ္စာဉာဏ်လို့ခေါ်တာပါပဲသစ္စာဉာဏ်လို့ခေါ်တာပဲဒါမြင်အဲ့ဒီသဘောလေးဟာသုံးကြတဲ့တချို့ကြတော့ဘယ်လိုသုံးလဲဆိုတော့အနေစာဓမ္မအနေစာလက္ခဏာအနေစာနုပဒနာဉာဏ်ဆိုပြီးတော့ဒီလိုလဲခွဲသေးတယ်အနေစာဓမ္မအနေစာလက္ခဏာအနေစာနုပဒနာဉာဏ်အနေစာဓမ္မဆိုတာကအဲ့ပေါ်လာတဲ့သင်္ခါရတရားလေးတွေဟာဒါအနေစာဓမ္မတွေပဲအကြောင်းကလည်းအနေစာပဲအကျိုးကလည်းအနေစာဓမ္မတွေပဲရုပ်ကလည်းအနေစာဓမ္မပဲပေါ်လာတဲ့နန္ဓမတွေရတဲ့အနေစာဓမ္မတွေပဲဒါမြင်အနေစာသဘောတွေဟုတ်ပြီအဲ့ဒီအနေစာသဘောတွေကဘယ်လိုပြရမလဲခင်ဗျားတို့ဉာဏ်ကိုဖြစ်ပြီးပြည့်ဖြစ်ပြီးပြည့်ဖြစ်လိုက်ပြည့်လိုက်ပေါ်လိုက်ချုပ်လိုက်ချုပ်လိုက်အစာထုတ်ပေါ်လိုက်အစာထုတ်ပေါ်လိုက်ပြည့်သွားလိုက်ချုပ်လိုက်တော့လေဖြစ်လိုက်ပြည့်လိုက်ဖြစ်ပြအဲ့ဒါအနေစာလက္ခဏာအနိစ္စသဘာဝတွေအနိစ္စဓမ္မတွေရဲ့လက္ခဏာဟာဩတို့တရားဓမ္မတွေဘယ်လိုများသဘောရှိကြပါလိမ့်ဘယ်လိုများကိစ္စတွေများသူတို့ဆောင်ရွက်နေကြပါလိမ့်ဆိုတော့ဖြစ်ကိစ္စနဲ့ပြက်ကိစ္စပဲဆောင်ရွက်နေကြတယ်အဲ့ဖြစ်မှုပြက်မှုကိုမြင်တာကိစ္စညာပဲခန္ဓာရဲ့ကိစ္စညာပဲကိုယ်ခန္ဓာမှာပေါ်လာတဲ့ပရိစ္ဆေသမုပ္ပါခန္ဓာရဲ့ကိစ္စညာပဲအဲ့ဒီကိစ္စကိုသိကြဉာဏ်ဖြစ်မှုပြက်မှုဟာကိစ္စယုတ်ကိစ္စနံကိစ္စသိရာကညံပေါင်းလိုက်တော့ကိစ္စညံဒါမြင်အနေစာဓမ္မဆိုတာကယုတ်ဓမ္မနတ်ဓမ္မပေါ်လာတဲ့ဓမ္မတွေရတယ်လက္ခဏာဆိုတာကဖြစ်ပြီးပြည့်သွားတဲ့လက္ခဏာသွားရတယ်လက္ခဏာသဘာဝသွားရအနေစာနုပဒနာအနေစာနုပဒနာညံအဲ့ဒီအနေစာလက္ခဏာလေးကိုအဖန်ဖန်ထထကျွမပွားများတဲ့ညံကြတော့ဟောညံဖြစ်သွားပြီနော်အဲ့ဒါကြတော့အနေစာနုပဒနာညံဒါမျိုးခွဲကြစို့ဒါအသေးရေးကြည့်တာပဲအနေစာဓမ္မနဲ့အနေစာလက္ခဏာကအရှုခံတရားတွေပေါ့ဗျာအနေစာဓမ္မဆိုတာယုံနံလဲအရှုခံပဲဖြည်းဖြည်းပြည့်တဲ့သဘောလဲအရှုခံတရားပဲဒါလဲအရှုခံတရားလို့မှတ်ရမယ်အာယုံလို့လည်းခေါ်နိုင်တယ်။ဇာလို့တော့အာရမဏိအာယုံလို့ခေါ်တာပေါ့။အကြည့်ခံတရားအာယုံ။အမြင်ခံတရားအကြည့်ခံတရားအရှုခံတရားအဲ့ဒါအာယုံ။အာယုံလို့ခေါ်တယ်။ကဲဒါမြင်အနိစ္စဓမ္မယုတ်ဓမ္မအနန္တမတွေသူတို့ရဲ့ဖြစ်ပြီးပြည့်တဲ့လက္ခဏာသဘောလေးတွေကိုဒါဘယ်လိုခေါ်မလဲဆိုရင်အာယုံလို့ခေါ်ရမယ်။တဏှာပဲအရှုခံတရားအကြည့်ခံတရားအမြင်ခံတရားကြည်ရမယ့်တရားဒီလိုဆိုရမှာပေါ့။ဒါမြင်အဲ့ဒီဖြစ်မှုပြမှုကိုသိတဲ့ဉာဏ်လေးကြတော့ယုံမှန်လည်းသိတယ်နာမှန်လည်းသိတယ်အိဋ္ဌဓမ္မမှန်လည်းသိတယ်ဆိုတာ။ဒါသမထသိဦး။ဖြစ်ပြီးပြတာသိတော့ဝိပဿနာသိဖြစ်သွားဒါမင်းယုတ်ဓမ္မနန္ဓမကိုလည်းပဲခုနပုဂ္ဂိုလ်တော်ဟာကင်းစိတ်တာကိုသိတယ်အဲဒီသဘောတရားလည်းဖြစ်ပြီးပြည့်တဲ့ကိစ္စကိုဆောင်ရွက်နေတာကိုသူမြင်တယ်ဒီလိုဆိုတော့နှဉံရသွားတာပေါ့ဗျာနှဉံရသွားတယ်အဲဒီနှဉံကိုပဲဥနာတော်ပြောမယ်ဆိုချက်ပြောမယ်ဆိုနာမရူပပရိစ္ဆေဒဉာဏ်ယုံနာသိတဲ့ဉာဏ်လည်းရတယ်ပစ္စယပရိကအကြောင်းအကျိုးဆင်းတဲ့ဉာဏ်လည်းရတယ်ယုံမနာမသိတာအေးဖြစ်ပြီးပြည့်တဲ့လက္ခဏာကိုမြင်တော့ဥဒိယဘေယဉာဏ်ထတ်တူးတယ်ဒါမြင်နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ဒီအမှန်ကန်သိတဲ့အတွက်ကြောင့်သစ္စာဉာဏ်နဲ့ထက်ဖြစ်ပြီးပြည့်တဲ့ဥစ္စာကကိစ္စဉာဏ်ဖြစ်သွားကိစ္စဉာဏ်ဖြစ်သွားကဲဒါကြောင့်မို့လို့အနိစ္စနုပဒနာဉာဏ်ဟောဒီရှုနေတဲ့ဉာဏ်ဒီတဲ့သူကြတော့အာရမဏိကာတဲ့ရှုဉာဏ်တရားမြင်တတ်တဲ့တရားကြည်တတ်တဲ့တရားလို့ဒီလိုသူ့ကိုနာမည်ပေးရ အာရမဏိကခေါ်တာပေါ့ဒါကြောင့်အာယုံအာရမဏိကအရှုခံရှုဉဏ်အကြည့်ခံကြည်ဉဏ်ဒီလိုခွဲရတာဘူးဒါမြင့်ဒီကြည်ဉဏ်လေးကဘယ်သူကြောင့်ပေါ်တယ်လဲလို့မေးရင်အဲ့ဒီအရှုခံတရားကြောင့်ပေါ်တာပဲသူအမှန်တိုင်းသိတယ်ဆိုတော့ရှုဉဏ်လေးကပေါ်တာပေါ့အရှုခံတာမရှိဘူးဆိုရင်ဒီရှုဉဏ်ပေါ်ကြမရှိမလို့တော့ဘူးဒါပေမဲ့ငကိုရိယခန္ဓာထဲမှာအရှုခံတရားကရောရှိနေသလားဆိုတော့မရှိဘူး။ဒါအဲ့ဒီရှုဉဏ်တရားလေးရောပင်ကိုကရှိနေသလားဆိုတော့ပင်ကိုကလည်းမရှိဘူးသူလေ။ဒါပေမဲ့အရှုခံတရားကလည်းမရှိဘူးခန္ဓာကိုယ်ထဲမှာ။ငကိုကပြောတာ။ရှုဉဏ်တရားလေးရလည်းငကိုကမရှိဘူး။ဒါပေမဲ့ဘယ်နဲ့ကြောင့်ရှိလာတာလဲ။အကြောင်းတိုက်ဆိုင်လို့ရှိလာတာ။ရှိလာတာကအကြောင်းတက်ဆိုင်လို့ရှိလာတာအရှုခံတရားလေးရ။ဒါရှုဉဏ်လေးကဘာဖြစ်ဖြစ်တာလဲ။ကြည်တက်လို့ရတာ။ဝိပဿနာရှုလို့ပေါ့ဗျာ။ဒါမြင်အရှုခံတရားနဲ့ရှုဉဏ်တရားအစုံလိုက်ပြီးငကောကိုယ်ခန္ဓာထဲမှာမရှိနေပါလို့ဆုံးဖြတ်ချက်ချ။ရှိနေတယ်ဆိုသတ္တရာဒိဋ္ဌိအယူဖြစ်သွားမယ်သူက။အလိုလိုဆိုဥစ္စေတာဒိဋ္ဌိအယူဖြစ်နိုင်တယ်ငါကြောင့်သူကြောင့်ပေါ်တာပါငါကြည့်လို့ပေါ်တာပါသူကြည့်လို့ပေါ်တာပါငါတရားအထုတ်လို့ငါရှုနေလို့ပေါ်တာပါသိတာပါဆိုရင်ဒါသက်ခါရတိတိတွေကူးတတ်တယ်ဒီယူရီယာတစ်ခုမှမမှန်သေးဘူးဒါမြင့်ဒီနေရာမှာအရှုခံတရားမှလည်းတုံညတဖြစ်ရရှုဉဏ်တရားမှလည်းတုံညတဖြစ်ရဒါမှသူကတခါလေလွတ်ပြီးတော့ဟိုဘက်ဒီဘက်ဒိဋ္ဌိတွေမကပ်ဘဲနဲ့မျက်စိမှပฏิပဒါအလေလန်းရောက်သွားတယ်အေးဒါကြောင့်ယောဂီသူတော်စင်များစဉ်းစားသမှဒီဥစ္စာစဉ်းစားရမယ်ဝေဖန်ရမယ်သုံးသပ်ရမယ်ဒါမြင်အခုဆိုသက်ပါဆိုရှင်းဆိုတဲ့သဘောလေးပေါ်လာအဲ့ဒီမှာအရှုခံတရားပဲဒါအာယုံလို့လည်းခေါ်တာပေါ့အဲ့ဒီအရှုခံတရားလေးကိုသေချာရှုကြည့်လိုက်တဲ့အခါရှိသေးလားရှိမရှိအကဲခတ်လိုက်တဲ့အခါရှိပြီးတော့ဟောမရှိတော့ဘူးပြသွားလိမ့်မယ်အဲဒါမူလဲဇာတို့ရဥမာနဲ့ပြထားတယ်ပေါ်လာတဲ့ဓမ္မအရှုခံတရားကြီးကွာတဲ့ဘာနဲ့တူလဲဆိုတော့ဥမာနဲ့ပြထားတယ်မိဂန္ဓံသာသမိန်တို့ဤဂတိတွားရသည်ကဝနံတောဘာဝေရီတောရယသမိန်တဲ့ရင်းငယ်ဆိုင်ဆအဲ့ဒီဖုပ္ပတ္တဆိုတဲ့အကောင်လေးတွေဖန်ပြီးတော့ချီးလာကျိုးလေးလွတ်ပြီးတော့လူပဲလိုက်လို့ရှင်တို့တက္ကရာမကြီးတောရေရတတ္တဝါတွေကတောရေသွားတာပဲတောရေသွားတာပဲအေးအဲ့ဒါကြောင့်မလို့တောရေရတတ္တဝါတွေပန်းလာတောရေပြန်သွားတာပဲတဲ့နဗိတော်သကုဏဏငှဲ့တော်ဤဂတိသွားရသည်ကအာဃာသောကောင်းကင်ပါပေသည်ငှဲ့တည်းရဲ့သွားတာပဲသွားလေငှဲ့လေးတွေဖန်တာပြန်လွတ်လိုက်ကောင်းကင်သွားတာပဲဒါသူတို့နေရာဌာနဟုတ်အဲ့ဒီဥပမာလေးလိုပဲတဲ့ညစွာဘုရားကဓမ္မနံတရားသဘောတို့ဤခဏမှာပေါ်လာတဲ့တရားသဘောတို့ဤဂတိသွားရသည်ကဝိဘဝပျက်စီးခြင်းသည်ဒါပေါ်လာတဲ့တရားသဘောတွေကဘယ်သွားလဲဆိုပျက်စီးတဲ့ဘက်သွားတယ်ဒါနိုင်ရှင်ပြတာအဲဒါကြောင့်ယောဂီသူတော်စင်များပျက်စီးတဲ့ဘက်ကိုသွားနေသွားနေတဲ့ကျင့်ရှိတယ်ဒါကြောင့်မလို့အနေဆာပဲသွားတယ်အနေဆာလက္ခဏာသွားတယ်ကဲဒါမြင့်အဲ့ဒီအရှုခံတရားမှလည်းပုဂ္ဂိုလ်တရားမပါဘူးရှုဉဏ်တရားမှလည်းပုဂ္ဂိုလ်တတ္တဝါမပါစေရဘူးတဲ့ဘာဖြစ်လို့ဆိုတော့အဲ့ဒီရှုဉဏ်တရားလေးမှများသောအားဖြင့်လူရိယာကတ်ကြယောဂီတွေအရှုခံတရားတော့ဖြည်းဖြည်းပြည့်သွားတယ်ဆိုတော့ပုဂ္ဂိုလ်တရားမပါတာသိတတ်ပါတယ်များသောအားဖြင့်သိလည်းသိကြပါဟုတ်ရင်ရှုဉဏ်တရားလေးကြတော့ဘယ်လိုထင်ကြလဲဆိုတော့ငါမှတ်နေလို့ငါသိနေတာအဲလိုငါသိနေတာလို့ဆိုပြီးတော့ပြောတတ်တယ်အဲလိုငါသိနေတာလို့ပြောတဲ့အတွက်ကြောင့်တဲ့ရှုဉဏ်တရားလေးကိုငါလို့သွားပြီးတော့သက္ကာယဒိဋ္ဌိကတ်တတ်တယ်အဲလိုသက္ကာယဒိဋ္ဌိကတ်တတ်တယ်တဲ့ရှုဉဏ်တရားလေးမှာအဲ့ဒါဆိုရင်တို့တက္ကရာမကြီးအရှုခံတရားမှာတော့ပုဂ္ဂိုလ်တော်ကမပါဘဲနဲ့တုံညတ်ဆိုက်ပြီးတော့ ရှုဉဏ်တရားလေးကြတော့သွားပြီးတော့သက်กายငါရှုနေတာပဲငါဉဏ်ပဲငါသိနေတာပဲဆိုတော့ဟောသက်กายဒိဋ္ဌိကတ်တဲ့အတွက်ကြောင့်တရားမရတော့ဘူးတရားမရတော့ဘူးကြာသွားမယ်တဲ့အေးအဲ့ဒါကြောင့်ဒုရဂါရမဘောသူတော်ကောင်းတို့ဒါတော်တော်အရေးကြီးတဲ့ကိစ္စနော်တရားရဖို့အရေးကခက်တယ်တရားနာတာမလွယ်ပါနဲ့တရားဟောတာလည်းလွယ်ပါတယ်တကယ်ရအောင်ဦးနာပြောသလိုဟောပါတကယ်ရအောင်လုပ်ပါဆိုတော့ခက်တာအေးဒါကြောင့်ယောဂီသူတော်ရှင်များအရှုခံတရားပေါ်မှာပုဂ္ဂိုလ်တော်ဟာကိစ္စိတ်တယ်လို့ရှုဉဏ်တရားပေါ်မှာလည်းပုဂ္ဂိုလ်တတ္တဝါမပါပါစေနဲ့ဩဆရာတော်ဘုရားကြီးကပြောတာပဲယုံနာနှစ်ခုကိုဉာဏ်တစ်ခုနဲ့မြင်အောင်ကြည့်ပါယုံနာနှစ်ခုကိုဉာဏ်တစ်ခုနဲ့မြင်အောင်ကြည့်နေပါဆိုတာဒါအဓိပ္ပာယ်ရှိရုဒ္ဓမနန္ဒမရမလည်းပုဂ္ဂိုလ်တော်ဝမပါဘူးကြည့်တဲ့ဉာဏ်နဲ့မှလည်းပုဂ္ဂိုလ်တော်ဝမပါဘူးယုံနာနှစ်ခုကိုဉာဏ်တစ်ခုနဲ့မြင်အောင်ကြည့်ပါဟောဒီလိုဆရာတော်ဘုရားကြီးကအမိန့်ရှိအေးအဲ့ဒီလိုမိန့်ရှိတဲ့အတွက်ကြောင့်ဒုဒ္ဓဃာမအပေါင်းသူတော်ကောင်းတို့မှာအရှုခံပဲလေပုဂ္ဂိုလ်တော်ဟာမပါပါစီနေရှုညာပဲမှလည်းပုဂ္ဂိုလ်တော်ဟာမပါပါစီနေအဲ့ဒါအရေးကြီးတယ်ပေါ့သိအရေးကြီးတယ်ပေါ့အဲဒါမျိုးအရှုခံလဲယုံနံတဘာဝအနေစလက္ခဏာဒီရှုတဲ့ညာလေးကလည်းဖြစ်ပြီးတော့သူလည်းပဲပေါ်ပြီးတော့ပြက်သွားတာပဲသူလည်းပဲအနေစတဘာဝလက္ခဏာပဲအဲ့လိုအိဋ္ဌသဘာဝလက္ခဏာတွေကိုမိမိဉာဏ်နဲ့သေသေးချာချာရှင်းအောင်လင်းအောင်ကြည့်တတ်မှတို့တရားရမြန်မေသာဏမတေကြီးကိုဟောတဲ့နေရာမှာလဲဆရာတော်ဘုရားကြီးဟောတတ်တာရှိတယ်ဟေးဖြစ်ပြက်နောက်မှာငါမပါစေနဲ့နော်ဖြစ်ပြက်နောက်မှာငါမပါစေနဲ့ဆိုတာဟေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အဲ့ဒါကိုငါသိနေတယ်ငါဉာဏ်လေးရသိနေတယ်ဆိုတော့ငါပါနေပြီဖြစ်ပြက်နောက်မှာညံသက်သက်ရှိပါစေတဲ့ငါမပါစေနဲ့ငါတိတယ်ဆိုတာမပါပါစေနဲ့ငါကြည့်နေတယ်ဆိုတာမပါပါစေနဲ့ငါအော်ရှုနေတာပဲငါထိုင်းနေတာပဲဆိုတာမပါပါစေနဲ့တဲ့ဒါကြောင့်မလို့ဖြစ်ပြက်နောက်မှာငါမပါစေနဲ့ငါဆက်ရင်ကြာမယ်ဟိတဲ့ဖြစ်ပြက်နောက်မှာညံလေးတွေကြီးပဲတညံပြီးတညံတညံပြီးတညံပေါ့လေထက်ကထက်ကဆက်ပြီးတဲ့အဲ့လိုဆိုရင်ညံနဲ့မှလည်းပုဂ္ဂိုလ်တော်မပါတော့သူလည်းပဲဖြစ်ပြက်ပဲအရှုခံလည်းဖြစ်ပြက်ပဲရှုညာလည်းပေါ်ပြီးတော့ပြက်သွားတာပဲဒါကြောင့်မလို့သင်္ခါရတ္တရာနတ္တိတဲ့ပြုပြင်လို့ပေါ်လာတဲ့တရားငကောမရှိတဲ့တရားတွေပေါ့ပြုပြင်လို့ပေါ်လာတဲ့တရားငကောမရှိဘူးပြုပြင်မှပေါ်တာဟုတ်အဲ့ဒီလိုပြုပြင်လို့ပေါ်လာတဲ့တရားတွေမှန်သမျှအရှုခံတရားလည်းပြက်တာပဲရှုဉဏ်တရားလဲပြက်တာပဲဒါကြောင့်မလို့သင်္ခါရပြုပြင်လို့ပေါ်လာတဲ့တရားမှန်သမျှအရှုခံတရားရှုဉဏ်တရားတွေရောတတ္တရာမြဲသည်ဟူသည်တတ္တရာနာမနတ္ထိဆိုတာမြဲဤဟူ၍နတ္ထိမရှိပါဒါကြောင့်မြဲတာခိုင်တာဆိုရင်ဒုရဂရမတွေမှတ်ထားသမှာအသိတစ်ခုပဲရှိပြည့်စရာမရှိယုံနံဒီချုပ်တဲ့ဓာတ်သဘာဝလေးတစ်ခုပဲရှိတယ်နိဗ္ဗာန်ဓာတ်တစ်ခုပဲရှိကျန်တဲ့မဲ့ညာဖုံညာနေတော့မဲ့ညာပြီးဖုံညာကူရတယ်ဆိုတော့ပြက်လို့ပေါ့တဖို့ပြီးတဖို့ပြက်လို့ပေါ့လောကုတ္တရာညာနေတော့ပြက်တယ်ဆိုတော့ဒီဝိပဿနာညာမပြက်ဘဲနေပါမလားဗျာအဲ့ဒါသတိပိဒါဘသတိပိဒါဘအိုးငါရှုနေတာငါသိနေတာကြာပြီတနာရီရှိသွားပြီနှစ်နာရီရှိသွားပြီငါနောက်ထပ်ဘယ်လောက်ရှုအောင်မလဲမသိဘူးငါကြည့်ငါသိနေတာထပ်သိရင်ကောင်းမလားထပ်ရှုရင်ကောင်းမလားအမေငါပါနေတာဟုတ်တရားရှုတဲ့နေရာမှာအဲ့ဒါဆိုကြာမေးတရားတော်ပြန်ရည်ရဘယ်လောက်ကြာမလဲကြာကျင်တဲ့လောက်ကြာသွားနိုင်နေစေဘာဖြစ်လို့ဆိုတော့အရှုကံပံတော့အရှုကံပုံပေါ်မှာတော့ဖြစ်ပြက်မြင်ပြီးတော့ရှုညံပေါ်မှာငါသွားကတ်နေတယ်ဒါတော့မလို့ဖြစ်ပြက်နောက်မှာငါလိုက်နေတယ်ဒိဋ္ဌိလိုက်နေတယ်အေးဒါကြောင့်ယောဂီသူတော်ရှင်များအမတန်မှအရေးကြီးတယ်နော်လှုပ်တစ်ခုပါလှုပ်ပြီးဆိုကြက်ကြက်နန်းနာလှုပ်စမ်းပါမလှုပ်ရင်လည်းအရှင်းပေါ့ဗျာလှုပ်ရင်လည်းကြက်ကြက်နန်းနာလှုပ်ပိုင်ပိုင်နိုင်နိုင်ပေါ့အေးဒါကြောင့်မလို့အနိစ္စဓမ္မယုဒ္ဓမနန္ဒမဒါအနိစ္စဓမ္မအနိစ္စလက္ခဏာဖြစ်ပြီးပြည့်တဲ့လက္ခဏာအ နေရဟောခဲ့တယ်ဇာဏတော်နဲ့ပတ်တော်နဲ့လည်းသွားခိုက်တယ်အနေဇံឧបဒနာဉာဏ်ဟောပတ်တော်မြင်တော့ဉာဏ်ရတာပေါ့အေးအဲ့ဒါကြောင့်မလို့အနေဇဓမ္မကိုမြင်တာကသစ္စာဉာဏ်အနေဇလက္ခဏာလေးကိုမြင်တာကအဲကိစ္စဉာဏ်အနိစ္စဓမ္မဆိုရုပ်ဓမ္မနံဓမ္မအကြောင်းဓမ္မအကျိုးဓမ္မတွေကိုသဘောမှန်သိတဲ့အတွက်ကြောင့်သစ္စာဉာဏ်အမှန်သိတာဟုတ်ကဲ့မြင်တော့ဘယ်လိုမြင်လဲဒီသဘောတွေဖြည်းဖြည်းပြတ်တာကိုမြင်တဲ့အတွက်ကြောင့်ကိစ္စဉာဏ်ဟောကိစ္စဉာဏ်သိတာကဉာဏ်ပေါ့သဘာဝလို့သိတာပုဂ္ဂိုလ်သဘောမပါဘူးကိစ္စတွေပုဂ္ဂိုလ်တွေမပါဘူးတ attva တွေမပါဘူးယောက်ျားမိန်းမတွေမပါဘူးဩအကြောင်းဓမ္မနဲ့အကျိုးဓမ္မတွေပဲယုတ်ဓမ္မနံဓမ္မတွေပဲလို့သိလိုက်ရင်သစ္စာဉာဏ်အမှန်သိတဲ့ဉာဏ်ရသွားဟုတ်တဲ့ဉာဏ်ရသွားနောက်တမဒီခန္ဓာရဲ့ပေါ်လာတဲ့သဘောတွေရဲ့ဖြည်းဖြည်းပြည့်တဲ့သဘာဝလက္ခဏာကိုမြင်တဲ့အခါကျတော့ဒီခန္ဓာတွေဘယ်ကိစ္စဆောင်ရွက်နေကြသလဲသူတို့မှဘာကိစ္စမှမရှိဘူးဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းဒုက္ခသစ္စာပဲဆောင်ရွက်နေကြတာအဲ့ဒါမြင်ကိစ္စဉာဏ်သာသိသွားပြီဒီကိစ္စခန္ဓာကိစ္စသိသွားတော့ကိစ္စဉာဏ်အေးအဲ့ဒီလိုကိစ္စဉာဏ်ကိုသိတာလဲဉာဏ်ပဲအခုနသဘာဝလေးသိတာလဲဉာဏ်ပဲသို့သောဉာဏ်ချင်းမတူဘူးပေါ့ဟိုကတော့နာမရူပပရိစ္ဆေဒဉာဏ်ဖြစ်ခြင်းလဲဖြစ်မယ်ပစ္စယပရိကဉာဏ်ဖြစ်ခြင်းလဲဖြစ်မယ်ပေါ့အဲ့ဒါအခုကတော့ဥဒိယဗျာဉာဏ်ဖြစ်သွားတယ်ကိစ္စသိတော့အဒါမလို့ဇာနာတော်ဟံဘိခဝေပတ္တတော်မနိယဟောခဲ့တယ်။တီလေသိရမေ။ဟော။နမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ပေါ့။မြင်လဲမြင်ရမေဥရိယပရိက္ခဉာဏ်ပေါ့ဗျာ။အဲ့ဒီနှဉဏ်ရလာပြီဆိုရင်တော့မှန်ပြီတဲ့ကြိုးစားတော့တဲ့ဒိဋ္ဌိတို့မျိုးပြုတ်သွားပြီလေ။သစ္စာဉာဏ်ရတော့ကတက္ကရာဒိဋ္ဌိ။ကိစ္စဉာဏ်လဲရလာရောတတ္တရနဲ့ဥစ္စေရာဒိဋ္ဌိ။အဲ့လိုဒိဋ္ဌိသုံးမျိုးဆင်ပြီးဝေစီကိစ္စပါမရှိတော့တဲ့အတွက်ကြောင့်ဆက်ရှုတော့ပုဂ္ဂိုလ်တော်ကလည်းသူမထင်တော့ဘူးတဲ့။ဒါပေမဲ့ယောဂီတွေကများသောအားဖြင့်ငါရှုနေတယ်၊ငါတိနေတယ်၊ငါဘလောက်ကြာနေပြီ၊ငါရှုနေတာအဲ့လိုတွေ့တတ်တယ်။အဖိုးကြီးတို့လည်းရှုဘူးတော့သိတာပေါ့။အဲ့ဒါကြောင့်မလို့အဲ့အရှုခံတရားပေါ်မှာတော့ဉာဏ်ရှင်ပြီးရှုဉာဏ်ပေါ်မှာဒိဋ္ဌိကပ်လို့ရှိရင်ဖြစ်ပြနောက်မှာဒိဋ္ဌိဝင်နေတယ်ဉာဏ်မှာကန့်နေတယ်ငါသိနေတယ်ငါကြည့်နေတယ်ငါမြင်နေတယ်ငါသူများနဲ့သားတယ်စာကြည့်အဲ့ဒါကြီးဖြစ်တတ်တယ်အေးအဲ့ဒါကြောင့်မလို့တို့ယောဂီတို့တော်ဆင်များဟာအရှုခံပုံမှာလည်းဉာဏ်ရှင်းပါစေရှုဉာဏ်ပုံမှာလည်းဉာဏ်ရှင်းပါစေဒါမြင့်ကြည့်လေအနိစ္စဓမ္မဓမ္မလည်းပုဂ္ဂိုလ်တော်မပါဘူးအနိစ္စနုပဒနာရှုနေတဲ့ဉာဏ်မှာလည်းပုဂ္ဂိုလ်တော်မပါဘူးအနေစာလက္ခဏာဖြည်းဖြည်းပြည့်တဲ့တည်းမှာလည်းပုဂ္ဂိုလ်တော်မပါဘူးအာလုံးတုံညတသဘာဝဖြစ်ရတုံညတသဘာဝဖြစ်ရမယ်ကဲဒါမြင်ဖြည်းပြည့်မှာလည်းပုဂ္ဂိုလ်တော်မပါသေးနဲ့သိတဲ့ဉာဏ်နဲ့မှာလည်းပုဂ္ဂိုလ်တော်မပါသေးနဲ့ဒါမှဓမ္မာနုဓမ္မပฏิပတ္တိဖြစ်မေဓမ္မာနုတရားနဲ့လျော်တဲ့ဓမ္မပฏิပတ္တိတရားနဲ့လျော်တဲ့အကျင်အရှုခံလည်းပုဂ္ဂိုလ်တော်မပါတော့ဓမ္မာနုအဲဓမ္မပရိပတ္တိယကျင့်တာကဘယ်လိုကျင့်လဲဉာဏ်လေးနဲ့ကျင့်နေတယ်ဆိုဉာဏ်နဲ့မှလည်းပုဂ္ဂိုလ်တော်မပါဘူးဓမ္မပဲဒါကြောင့်ဓမ္မာနုတရားနဲ့လျော်တဲ့တရားအကျင့်အဲတရားနဲ့လျော်တဲ့တရားအကျင့်ဆိုတာပရိစ္ဆေသမုပ္ပါဒ်နားလည်ရင်အကုန်လုံးပြီးသွားနိုင်တယ်သူစားဩအကြောင်းဓမ္မအကြောင်းအကျိုးဓမ္မလေးပေါ်တာပဲအကြောင်းချုပ်တော့အကျိုးလေးချုပ်သွားတာပဲကဲပါသွားပြီခုနော်ဒါမျိုးဥစ္စာတွေကြံသေးတယ်ဉာဏ်လည်းမကြံဘူးအညာကြံတယ်လို့ထင်တတ်တယ်အဲ့ဒါအရေးကြီးနေတာညာလည်းမပါမကြံဘူးဒါမြင်နှစ်ခုပေါ်တယ်ဗျာအရှုကံတရားနဲ့ရှုညာတရားနှစ်ခုပေါ်တယ်နှစ်ထဲမှာနှစ်နှုတ်သုံးညာကြံတယ်လို့ရေးရမှာပဲလောကီမှာတော့နှစ်ထဲမှာနှစ်နှုတ်တော့သုံးညာကြံတယ်ဘာမှမကြံဘူးဆိုရင်အမှတ်မရဘူးနှစ်ထဲမှာနှစ်နှုတ်သုံးညာကြံအခုလည်းပဲအရှုကံတရားနဲ့ရှုညာတရားစုံလိုက်ပေါ်လာတဲ့တစုံဒီတစုံပြန်ပြီးတော့ပြက်စီးသွားတယ်ဘာမှမကြောက်ဘူးကောင်းမလုံးနဲ့ဘာမှမကြောက်ဘူးဆိုမှားတာပဲဩအနိစ္စလက္ခဏာလေးဒါလေးဟာအကုန်လုံးအရှုခံလဲအနိစ္စရောက်သွားတယ်ရှုဉဏ်လေးလဲအနိစ္စရောက်သွားတယ်ပြက်သွားတာ ဩအနေဆာလက္ခဏာလေးကြံခဲ့ပါလားအနေဆာလက္ခဏာလေးပြသွားပါလားအဲ့ဒီပြရတာကိုသိတယ်ဉာဏ်လေးဒီဉာဏ်လေးကလည်းသိပြီးတော့သူကတော့နောက်ဉာဏ်ကိုသူကကျေစုပြုမယ်ဟေ့ကောင်ဖြည်းပြတယ်နော်ခုနငါကြည့်လိုက်တာဖြည်းပြတာမြင်နေမင်းဆက်ကြည့်စမ်းထက်ကြည့်စမ်းဟောဉာဏ်ကြီးကလည်းကျေစုပြုတာပဲသူကဝိပဿနာဉာဏ်ကြီးတော့နောက်ဉာဏ်ကိုအေးဟုတ်တယ်ကွာငါကြည့်တာလည်းဖြစ်ပြပဲကွာနောက်ညာတော့ကဟဲ့ကောင်မင်းထက်ကြည့်သမအောင်ကွာနောက်ညာရဲ့ဟုတ်ကဲ့လားဖြစ်ပြတာဟုတ်ပါတယ်ဗျကျွန်တော်ကြည့်တာလည်းဖြစ်ပြပဲတွေ့တာပဲမင်းတမ်းမင်းစိတ်မချဟဲ့နောက်ညာထက်ကြည့်အောင်ကွာထက်ကြည့်အောင်ကွာထက်ကြည့်အောင်ကွာဒါဟုတ်ပဲဘာဝိတာပူလီကချိန်မှန်များစွာထက်ခါထက်ခါကြည့်ပေးရကြည့်ပေးလိုက်တော့ကြည့်ပါများလာတော့အမြင်ထဲမှာဖြစ်ပြီးပြတ်တာကလွယ်ပြီဘာမှမရှိဘူးဆိုတာသုံးပြချက်ချလိုက်မယ်သူလက်ရှိခန္ဓာကိုယ်ကြီးထဲမှာမပေါ်လာတဲ့သဘောတွေကပြတ်သွားတာပဲဘယ်ဥစ္စာပေါ်ပေါ်ညံပေါ်ပေါ်အရှုကံယုံနာနေပဲပေါ်ပေါ်ပေါ်တာတွေပြည့်သွားတာပဲဆိုတော့ညာကသူ့ဘာသူဆုံးမြတ်တယ်ချလာလိမ့်ချလိုက်တော့ဟုတ်တယ်ဗျဖြစ်ပြပဲရှိတယ်ဆိုတာတော့ကျင်းနေနေပြီဒါဒီဖြစ်ပြကိုကဲဆက်ရှုစမ်းဆိုတော့ဘာလုပ်တော့မလဲဗျာကြည့်လဲဖို့ပဲသိနေတဲ့ဥစ္စာဒါပဲရှိတယ်ဥစ္စာပဲဖြစ်ပြပဲရှိနေတော့ကြည့်တော့မကြည့်ကျင်တော့ပါဘူးဗျာထူးလည်းမထူးတော့ပါဘူးအဲမထူးဆိုတာကမုန်းလာတာပဲမုန်းလာတာမတို့ဆိုရင်ဒါမျိုးဒီတက်ဆက်ကြည့်မလားဟာတဖြည်းဖြည်းနဲ့ညာသူ့ဘာသူကြည့်ပြီးတော့ကဲတော်ဘောမင်းကြည့်မိနေတော့လေကြည့်လေအပူပဲဒါကထူးရဘာမှမရှိဒုက္ခကလွယ်ရဘာမှမရှိဘူးညာရင်လာတော့သူ့ဘာသူဆုံးမြတ်တဲ့ချပြီးတော့ညာတော်ပြီကွာဆိုလဲဆိုတော့ဖြစ်ပြက်ကိုရက်သွားတာတော်ပြီဆိုတော့ဘာဖြစ်လို့ရက်တာလဲဖြစ်ပြက်ကဆိုတော့ပထမတော့တော်ခြင်းနဲ့တော်ခြင်းနဲ့ဆိုတော့မရက်သေးဘူးတကယ်တော်ပြီဆိုရင်ရက်တယ်ဘာလို့လဲဆိုတော့တကယ်မကြည့်ကျင်တဲ့ညာဟာတဏှာတည်သွားတာပဲတကယ်မကြည့်ကျင်တော့ဘူးဆိုတာဒါအနုတ္တရတပြတ်သွားတာပဲမကြည့်ကျင်ဘူးဆိုတော့ဟောသုဒ္ဓဂါမတွေသူကြည့်ကျင်တဲ့စိတ်လည်းမရှိတော့အောင်ပြုကျင်တဲ့စိတ်လည်းမရှိတော့မရှိတော့ဆရာတော်ကြီးကတော့တခါတခါဟောပါတယ်ညာတစ်ဖက်လည်သွားပြီกว่าတယ်ပထမဖြစ်ဖြစ်ဖြစ်ဖြစ်ပေါ်မှာညာလေးကနေတာกว่าနောက်တော့တကယ်လည်းမကြည့်ကျင်လဲဆိုလဲဆိုတော့ညံကမဖြစ်မပြည့်တဲ့တဲကိုညံဦးလေးလေသွားတယ်ကွာညံဦးလေးလေဒါဖြစ်ဖြစ်ဖြစ်ဖြစ်ကိုကြည့်နေတာကဝိပဿနာညံပေါ့ဗျာရှုနေရှုနေနေနောက်တော့မဖြစ်မပြည့်တာသွားတွေ့ရဲ့လို့ပြောတာအတိအကျတော့ဒါပဲအဲ့ဒီမဖြစ်မပြည့်တာလဲသွားတွေ့လိုက်ကောအဲ့ဒီမဖြစ်မပြည့်တာကနိဗ္ဗာန်သောတော်ဖြစ်ဖြစ်ကိုတွေ့နေတဲ့ညံကတော့ဝိပဿနာညံပေါ့အခုတော့မဖြစ်မပြက်တာကိုတွေ့တာတွေ့ခံရတာကနိဗ္ဗာန်တွေ့ပြီလို့သုံးမြတ်ချက်ချပြီးတော့ပြီးပြီဆိုလို့သုံးမြတ်ချက်ချပြီးတော့သိတာကမဉ္ဉံဖူဉ္ဉံနေဖြစ်ပြီးသောတာပန်တည်တာပဲအဲဒါကြောင့်ယောဂီတို့တော်စများကိုဖူးရင်းပြောချင်တာကတခြားမဟုတ်ပါဘူးအဲ့ဒီအရှုခံတရားပေါ်မှာတော့များသောအားဖြင့်ဖြည့်ပြီးပြည့်သွားတာမရှိဘူးလို့သိတာများရှုဉဏ်လေးကကြံနေတတ်တယ်ငါတို့ရှုနေတာကြာပြီငါတို့သိနေတာကြာပြီငါရှုနေတာကြာပြီလို့အဲ့လိုရှုဉဏ်တရားကိုငါဆိုတော့ပုဂ္ဂိုလ်တရားသက္ကာဒိဋ္ဌိခိုင်နေမြဲတယ်ဆိုတော့သတ္တရာဒိဋ္ဌိအဲ့ဒီသတ္တရာနဲ့သက္ကာယနဲ့သတ္တရာအဲ့ဒီတစ်ခုခုဖြစ်တတ်တယ်အဲ့ဒီတစ်ခုခုဖြစ်နေရင်ယောဂီကဘယ်လောက်ဖြင့်အားထုတ်ကြိုးစားပါလေသားနဲ့နိဗ္ဗာန်မပေါ်နိုင်မဖြစ်နိုင်အဲ့ဒါကြောင့်သိအရေးကြီးတယ်ပြောရတာပေါ့ကိုကမင်းမင်းကဒီနိဗ္ဗာန်ကိုမြင်းမှကိုယ်ကိစ္စပြီးမယ်ဒါမှမဉ္ဇဏ်ပညာကြမှဆက်ပြကြည့်တဲ့ကိလေသာအပေသွားမယ်ကိလေသာတွေဖြတ်မယ်နောက်လူပြီသွားမယ်ကိလေသာတွေအစင်းစင်းဖြတ်မယ်နတ်ပြီသွားမယ်ကိလေသာတွေဖြတ်မယ်ဗြဟ္မပြီသွားမယ်ကိလေသာတွေဖြတ်မယ်ဒီလိုအစင်းစင်း၄ကဖြတ်ရမှာဟုတ်ကဲ့ဒါရင်နိဗ္ဗာန်အာယုံမရဘဲနဲ့ဖြတ်တာလည်းမရှိဘူးသူကမဉ္ဇဏ်ဖူညာကြာရုံထုံးစံမရှိဘူးနိဗ္ဗာန်အာယုံရမှအာရမဏိကဆိုတဲ့မဉ္ဇဏ်ဖူညာကကြာလာသူကအတွဲလိုက်တယ်ဒါကြောင့်မလို့အခုရှုနေတဲ့နေရာမှာလဲအာယုံအာရမဏိကဖြစ်ပြဲမဲ့ဟောတတွဲရှိတယ်ကွာဒါဒုက္ခဉာဏ်ံပေါ့ဗျာစာလုံးတော့ဒုက္ခဉာဏ်ံလို့ခေါ်တာပေါ့ဖြစ်ပြဲဒုက္ခဒိသာကိုသိတဲ့ဉာဏ်ပေါ့နောက်တော့ရှုရင်းရှုရင်းနဲ့ဒုက္ခနိရောဓိဉာဏ်ံဖြစ်သွားပြီအရှုကံကဒုက္ခនិရောဓိဖြစ်သွားပြီဒုက္ခချုပ်သွားပြီနိဗ္ဗာန်ဖြစ်သွားပြီဉာဏ်ဏ်ရောငကုဉာဏ်လားမဟုတ်တော့ဘူး ညာအသိဝိပဿနာညာမဟုတ်တော့ဘူးလောကုတ္တရညာဖြစ်သွားပြီအဲဒါမလို့ဆရာတော်ကြီးကပြောတယ်ဝိပဿနာညာရဲ့အဆုံးမှာမဲ့ညာရှိတယ်ဖူညာရှိတယ်ဟိဖြစ်ပြည့်ကအဆုံးမှာဒုက္ခသစ္စာရဲ့အဆုံးမှာနိဗ္ဗာန်ရှိတယ်ဒုက္ခတန်တန်ကရိတ္တိအဲ့လိုလေတခါတခါသူ့အတွင်းနဲ့သူဟောတတ်ပါလေဒါကိုကသဘောပေါက်ထားရင်ရှုတဲ့ခါကျတော့ခံကြတာပေါ့ဗျာရှင်းတာပေါ့ရှင်းတာပေါ့အေးဒါကြောင့်ယောဂီသူတော်ဆရာအပေါင်းတို့ကဲအရှုခံတရားမှာလည်းပုဂ္ဂိုလ်တော်မပါသေးနဲ့သုံးညတလက္ခဏာဖြစ်ပါသေးသုံးညတသဘာဝတွေဖြစ်ပါသေးရှုဉဏ်ပေါ်မှာလည်းသုံးညတသဘာဝတွေဖြစ်ပါသေးသုံးညတသဘာဝဆိုတာပုဂ္ဂိုလ်တော်ကင်းစိတ်တဲ့သဘောမြဖြစ်ပြီးသဘောမြပြစ်ဒါမြင်ပါသေးအဲ့လိုမြင်သွားမယ်ဆိုရင်မကြဘူးမနဲ့အထုညံ့နေတော့ယဟန္တာထိအောင်ဖြစ်နိုင်ပါလေလို့ရဲရဲရင့်ရင့်မြတ်စွာဘုရားအာမခံထားတဲ့အတွက်ကြောင့်ကြိုးစားတော်မူကြပါသုံးညတလက္ခဏာသဘာဝကိုမြင်အောင်ကြည့်ကြပါကဲဆက်လက်ပြီးတော့အထောက်ကြပါမိနစ်20မြောက်ပဲကြာပါတော့လေ